American Pilonzu Republican Party ရဲ့တမနာလောင်းအဖြစ် Mitt Romney တရားဝင်ကြေညာခြင်းခံပြီးနိုင်ပိုင်းအကြမှာပဲသူဟာ Florida ပြည်နယ်တဲကို Massive CV ခီထွက်ခဲ့ပြီးတော့ဆုတ်ယုတ်နေတဲ့ American စီးပွားရေးပြန်ပြီးဆက်တင်ဖို့တမနာ Barack Obama ရဲ့ကြိုးပမ်းမှုတွေမအောင်မမြင်ကြဆုံးနေတယ်လို့အသစ်တစ်ပန်ထိုးနှက်တိုက်ခိုက်ဟောပြောနေပါတယ်။လွန်ခဲ့တဲ့၄နှစ်ကတမနာ Obama ကတိတွေပေးခဲ့တဲ့လူငွေပြနေတဲ့အစိုးရအသုံးစရိတ်ရှော့ချရေးအလုပ်အကိုင်အသစ်တွေဖန်တီးရေးစီးပွားရေးလုပ်ငန်းအသစ်တွေဖော်ထုတ်ရေးဆိုတာတွေဟာတခုမှအကောင့်အထင်ပေါ်မလာခဲ့ဘူးလို့မဲဆွယ်လူထုစီးဝေးပွဲတွေမှာ Mitt Romney ကပြောဆိုနေပါတယ်။အခုကဟာရီကိန်းမုန်တိုင်း Isaac ကြရောက်လို့လူ၅ဦးသေဆုံးခဲ့ရပြီဖြစ်တဲ့မက္ကဆီကိုပင်လယ်ကွေ့ပြည်နယ်လူအီဇီယားနာကို Mitt Romney တွားရောက်ဖို့စီစဉ်ထားပါတယ်။တမန်တော် Obama ကတော့လူအီဇီယားနာပြည်နယ်ကိုလာမဲ့တနင်္လာနေ့မှာတွားရောက်မှာပါ။အင်္ဂါနေ့မှာတော့ထောင်ကာရိုလိုင်းနားပြည်နယ်ရှာလက်မြို့မှာကျင်းပမယ့်ဒီမိုကရက်တစ်ပါတီရဲ့ညီလာခံမှာတမရအိုဘားမာကိုလာမယ့်နိုဝင်ဘာလတမရရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီရဲ့တမရလောင်းဖြစ်တရားဝင်ကြီးညာမှာဖြစ်ပါတယ်တနရှင်တထေးကြီးတဦးဖြစ်တဲ့မစ်ရော်မနီကလူလူအပေါ်အခွင့်အတုတ်တွေရှော့ကောက်ပြီးအစိုးရအသုံးစရိတ်ကိုလည်းရှော့ချဖြတ်တောက်ရင်းနဲ့ဆုတ်ယုတ်နေတဲ့အမေရိကန်ရဲ့စီးပွားရေးကိုသူ့အနေနဲ့ပြန်ပြီးဆက်တင်ပေးမယ်လို့မဲဆွယ်ဂရီစကားပြောကြားနေပါတယ်။ဩဂတ်စ်လ31ရက်နေ့ကတက်ဆက်စ်ပြည်နယ်ကိုရောက်ရှိနေတဲ့သမ္မတအိုဘားမားကတော့မစ်ရော်မနီဟာ1930ခုနှစ်တွေကအမေရိကန်ပြည်ထောင်စုမှာစီးပွားရေးပြက်ကတ်ကိုကြားရောက်စေခဲ့တဲ့မူဝါဒရေးစီကိုပြန်ပြီးသွားနေတယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ။